55နှစ်မြောက်ချင်းမျိုးသားနဲ့ဆင်ရဲဒုအခမ်းအနားကို February 16ရက်မှာအမေရိကန်ပြည်အောင်စုကပြည်내အတော်များများမှာရောနယ်သာလန်နိုင်ငံမှာပါကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကချင်းပြည်နယ်တွင်နေမည်ရှင်းလင်းလှုပ်ဆောင်ရတာမို့ချင်းတိုင်းရင်းသားတွေပြည်ဝင်းမှာချင်းမျိုးသားနဲ့မကျင်းပနိုင်မဲ့ဖြစ်နေခြင်းမှာပြည်ပရောက်ချင်းတိုင်းရင်းသားတွေကအခုလိုအမျိုးသားနဲ့ကျင်းပပြီးပြည်ရင်းကိုကူညီထောက်ပံ့သွားမယ်လို့ချင်း community အဖွဲ့တာဝန်ခံတဦးဖြစ်တဲ့ကိုဒမ်ခတ်ကပြောပါတယ်
။ချင်းတောင်မှာဆိုလို့ရှိရင်ချင်းမျိုးသားနဲ့ကျင်းပဖို့မပြောနဲ့ထွက်ပြေးနေရတယ်စစ်တရားညင်ပါနေစမှုတွေနဗရမယွာတွေအင်းနေမီရှုမှုတွေအထက်ခဲမျိုးစုံနဲ့ကြုံရတယ်အဲကြောင့်တောင်ပေါ်မြေပြတ်ကပွားတစ်ခုလုံးမှရှိတဲ့ချင်းမျိုးသားတွေအားလုံးစစ်စီလုံးလုံးနဲ့ဒီစစ်အာဏာရှင်ကိုရောက်တဲ့နေရာမှာရတဲ့အခြေအနေနဲ့တွန်းလှန်တိုက်ဖြတ်ဖို့ရတဲ့ပါဝင်ဖို့ချင်းမျိုးသားနဲ့မလဲပိုက်တွန်းအားပေးစကားပြောတဲ့အစီအစဉ်လေးလည်းကျွန်တော်ထည့်ထားတယ်
မေရီလန်းပြည်နယ်မှာချင်းပါတဲ့ပွဲကို Washington DC, Virginia နဲ့ Maryland ပြည်နယ်တို့ကချင်းတိုင်းရင်းသားတွေတခြားတိုင်းရင်းသားတွေပါတက်ရောက်ခဲ့ကြပါတယ်။ဒီချင်းအမျိုးသားနဲ့ပွဲကို Maryland ပြည်နယ်အထက်လွှတ်တော်မှ Clarence Lam လည်းတက်ရောက်အားပေးစကားပြောသလို NUG အစိုးရနည်းပညာနဲ့ဆက်သွယ်ဝင်ကြီးဦးထင်နဲ့အောင်လည်းတက်ရောက်ပါတယ်။ American ပြည်အောင်စုကိုလက်တော်ရောက်နေတဲ့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကတော့အမေရိကန်အလဲပိုင်းအင်ဒီယားနာပြည်နယ်ကချင်းမျိုးသားနေအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။အလားတူနယ်သာလန်နိုင်ငံ The Hague မှာကျင်းပတဲ့ပွဲကိုတော့အင်္ဂလိပ်၊ဘယ်လ်ဂျီယမ်၊ဂျာမနီ၊ပြင်သစ်နဲ့အီတလီရောက်ချင်းတိုင်းရင်းသားတွေတက်ရောက်ပြီးချင်းပြည်နယ်တွင်ဒုက္ခရောက်နေတဲ့စစ်ပေးဆောင်ပြည်သူတွေအတွက်အလူကောက်ခံပြီးကန့်ဆန်းမဲ့ဖွင့်လာရန်ပုံငွေစာရာပြုလုပ်ခဲ့ပါတယ်။